မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုလေးစားဖို့နဲ့အဲ့ဒီထက်ကကလေးငယ်တွေကိုအကောက်အွယ်ပေးဖို့နိုင်ငံပေါင်း100ကျော်မှာကလေးငယ်တွေအတွက်အကူအညီတွေပေးနေတဲ့ Save the Children အဖွဲ့ကြီးကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာနေ့စဉ်ရက်ဆက်ဆန္ဒပြမှုတွေအတွင်းစနေနေ့ကမန္တလေးမှာအသက်18နှစ်အောက်လူငယ်လေးတူတေဆုံးခဲ့တဲ့တရင်ကြောင့် Save the Children အဖွဲ့ကြီးကတုံ့အံ့ဝကြောင်းနဲ့ဆန္ဒပြသူတွေကြားကလေးငယ်တွေလုံခြုံရေးအတွက်ပါစိုးရိမ်ကြောင်းလည်းပြောပါတယ်။ငြိမ်းချမ်းစွာဆန္ဒပြခွင့်ကိုလေးစားကြဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးကြဖို့သက်ဆိုင်သူအလုံးအထူးသဖြင့်လုံခြုံရေးတပ်သားတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံဟာကုလသမဂ္ဂဗဒိန်ရှင်စရန်ပါကလေးငယ်ရပိုင်ခွင့်နဲ့နိုင်ငံတကာလူ့ခွင့်ရေးတွေကိုလိုက်နာဖို့စာချုပ်ထုတ်ဆိုထားတဲ့နိုင်ငံဖြစ်တာနဲ့အမြင်ကလေးငယ်တွေကိုအထူးကာကွယ်ဆောင်ရှောက်ဖို့လည်းပန်ကြားခဲ့ပါတယ်။